လျှက်စမီမရရှိသေးတဲ့နေရာတွေကိုမီးရရှိနိုင်ဖို့ပုံမကောင်းမွန်တဲ့မီးရစနစ်တွေရရှိဖို့ရည်ရွယ်ပြီးမီတာကားတွေတိုးမြင့်ကောက်ခံသွားမှာဖြစ်ကြောင်းလျှက်စနစ်စွဲရင်ဝန်ကြီးဌာနကကြေညာခဲ့တာပါ။ပြောင်းလဲသတ်မှတ်လိုက်တဲ့နှုံသားသစ်အရာမီတာကားဟာယူနစ်30အထိကိုတယူနစ်35ချက်ပေးရမှာဖြစ်ပြီးယူနစ်100အထက်ကိုတော့125ချက်ကောက်ခံသွားမှာပါ။ယူနစ်တရာအထိ30နေသူတွေအနေနဲ့လက်ရှိမှာ3500ပေးနေရကနေ80ရာခိုင်နှုန်းကျော်တိုးပြီး6050အထိပေးရမှာဖြစ်ပါတယ်။ပြည်ရင်းလုံငန်းရှင်တဦးဖြစ်တဲ့ဦးငွေထွန်းကတော့လျှက်စင်မီတာနှုန်းထားတွေပြောင်းလဲပြင်ဆင်ပြီးတည်ငြိမ်တဲ့လျှက်စင်မီရရှိဖို့ကိုပိုလိုအပ်နေတယ်လို့သုံးသပ်လိုက်ပါတယ်။
ဟိုတည်ငြိမ်နဲ့ရမယ်ဆိုရင်တော့ပိုကောင်းတယ်ဟိုတကယ်ကိုလျှက်စင်မီရအခုလက်ရှိဟိုမျိုးပေါ်မှာပဲဖြစ်ဖြစ်ဒီတခြားဒေသတွေမှာပဲဖြစ်ဖြစ်ရလိုက်လို့ရှင်မီရနည်းနေတာတို့ကျနေတာတို့အဲ့ဒါမျိုးကိုဟိုဖြည့်ရှင်းပေးနိုင်မဲ့အခြေအနေမျိုးကလည်းမရှိအဲ့ခါကျတော့ကိုရောကိုရောပဲဒီလုပ်ငန်းရှင်တွေကကိုစိတ်ယုံကိုလုပ်ငန်းအတွက်တစ်ခုချင်းအတွက်တည်ငြိမ်လို့ကိုကတော့ကိုပဲလုပ်ပါလေလीအဲ့အတွက်အခက်အခဲကပိုပြီးတော့ကြီးတယ်အဲ့တော့တက်ပါဟိုယူမယ်ဆိုရင်လည်းပိုယူပါဒါပေမဲ့တကယ်ဖြစ်ချင်တာကတော့တကယ်ကိုတည်ငြိမ်နဲ့ဟုတ်လျှက်စစ်ကိုတကယ်ကိုရကျင်တာပေါ့နော
်လျှက်စစ်မီတာနှုန်းပြောင်းလဲလိုက်ပြီးမီးပုံပွင့်ရရှိနိုင်ဖို့မီးအားတွေပိုကောင်းလာမယ်ဆိုရင်ကျင်းတဲ့လက်ခံရမှာဖြစ်ပြီးအခြေခံမီးသားစုတွေအတွက်တော့ကြီးမားတဲ့အခက်အခဲတွေနဲ့ရင်ဆိုင်ရမှာဖြစ်တယ်လို့အင်ရှင်မတူဖြစ်တဲ့ဒေါ်တီတာကအခုလို့ပြောပါရယ
်ဟိုနိုင်ငံတော်အနေနဲ့ကလည်းဒါမှဖြစ်မနေမို့လို့တက်ရတယ်ဒီလိုလုပ်တယ်ဆိုရင်မီးအားတွေမှန်နေလုပ်ပေးရဆိုရင်တော့ဟိုကျင်းနေရတာပေါ့ဒါပေမဲ့နောက်တစ်ခုကကြတော့လေဒီလိုမျိုးတက်တဲ့အပေါ်မှာကျမတို့လိုဝင်ငွေဟိုပုံမှန်ထဲနိုင်တဲ့လူတွေအပေါ်ကတော့ဟိုကောင်းတယ်တိတ်ပြဿနာမရှိဘူးဟိုကိုယ်တွေနေနဲ့ short သုံးဖို့ပဲရှိတာပေါ့ဟိုကထိမ့်ထိမ့်တိတ်တိတ်နဲ့တော့သုံးရတော့မှာပေါ့အရင်လောက်များသွားပြီဆိုတော့အဲ့လိုတစ်ခုနဲ့ဒါပေမဲ့ဝင်ငွေကိုဟိုစီမံခန့်ခွဲပြီးတော့သုံးနေရတဲ့အင်ရှင်မတွေအပေါ်ကတော့အခက်အခဲတစ်ခုကြီးကြီးမားမားတစ်ခုကိုရင်ဆိုင်လိုက်ရတော့မှာပေါ့
လေလေလေလျှက်စင်မီဖြန့်ဖြူးမှုမှာအစိုးရကစိုက်ထုတ်သုံးဆမှုတွေနဲ့ပြန်လည်ရရှိတဲ့ဝင်ငွေပမာဏတွေဟာကွာဟနေတာဟာလေအဓိကပြဿနာအဖြစ်နဲ့ထောက်ပြနေကြတာပါမီတာကနှုံထားအသစ်ကိုတော့ဇူလိုင်လ၁ရက်နေ့ကစတင်ကောက်ခံမှာဖြစ်ပြီးလျှက်စင်နဲ့စွဲရင်ဝင်ကြီးဌာနကတော့ဇူလိုင်လ၄ရက်နေ့မှာဒီကိစ္စကိုသတင်းစာရှင်းလင်းပွဲတစ်ခုနဲ့ရှင်းပြသွားမှာဖြစ်ကြောင်းပြောဆိုထားပါတယ်ခင်ဗျာ